Logi abenyema, logi abenyen, teya barega bioin, ajindi ngaba, ajedi konaba. Logi abenyen, ngaba, konaba shime. Hola, ajindi ngaba, ajedi konaba. Logodra abenyen ngaro, teya nene bioin, logodra abenyen, teya di, beneba shile soin, tabave shile. ဟုတ်လားရှင်ဒါဥသေးချမှတ်နော်လောကီအဘိညာဉ်တရားဘယ်နှပါးရှိလဲအချင်းငါအကျေခွန်လောကီလောကုတ္တရာအဘိညာဉ်ဘယ်နှပါးရှိလဲတပါးပဲရှိတယ်ဟုတ်လားဒါဆိုရင်အကျေခွန်နှစ်ပါးကိုခဏဖယ်လိုက်မယ်မဖြစ်သေးဘူးခဏလေးအကျေခွန်နှစ်ပါးကိုခဏဖယ်လိုက်မယ်လောကီအဘိညာဉ်ဒီအချင်းဘယ်နှပါးလောကုတ္တရာအဘိညာဉ်ဘယ်နှပါး ပေါင်းထည့်လိုက်အဘိညာဉ်6ပါးလို့ဆိုလိုက်ရင်လောကီငါပလတ်လောကုတ္တရာတိလို့သိရမယ်ဟုတ်လားငါးပါးလို့ပဲတွေ့ရင်လောကီခုနှစ်ပါးလို့ပဲတွေ့ရင်လောကီ၆လို့တွေ့လိုက်ရင်နော်လောကီငါတဲမှာလောကုတ်တစ်ထဲတဲ့၆တူးလားရှင်းပြီနော်ဒီထိလိုက်နိုင်လားဒါကြောင့်လောကီအဘိညာဉ်ဒီအချင်းဘယ်နှပါးရှိတယ်အကျဲချဲ့ခဲ့တော့ လောကုတ္တရာအဘိညာဉ်ဒီအဲ့တော့လောကီအဘိညာဉ်ခုနှစ်ပါးကိုအရင်ပြောမယ်လောကီအဘိညာဉ်ခုနှစ်ပါးကိုနာမည်လေးပဲပြောကြစို့ဇယားကိုကြည့်ကြစို့နံပါတ်၁ဒိဗ္ဗစကုအဘိညာဉ်နံပါတ်၂ဒိဗ္ဗသောတအဘိညာဉ်နံပါတ်၃အေဒီဝိဒအဘိညာဉ်နံပါတ်၄စေတောပရိယအဘိညာဉ်နံပါတ်၅ ဘုဗေနိဝါတာနုတ်တရိအဘိညာဉ်နံပါတ်6ယထာကံဘူပကအဘိညာဉ်နံပါတ်9အနာဘိယံဓမ္မမိတ်ဆိုလို့အဲ့ဒီဒေါင်းလိုက်ကလေးကိုအယောင်လေးနဲ့ပိုင်းတားချလိုက်အဲ့ဒီတစ်ကနေခုနှစ်ကြည့်သည်လောကီအဘိညာဉ်ခုနှစ်ပါးကြီးပဲနာမည်ပဲခတ်သွက်သွက်ဂဏန်းမထိုးပဲနဲ့ခတ်သွက်သွက်ဆိုမယ်ဒေဝစကုအဘိညာဉ်ဒေဝသောတအဘိညာဉ်။ အေဒီဝိဒအဘိညာဉ်စေတောပရိယအဘိညာဉ်ပုဗေနိဝါတာနုဒတိအဘိညာဉ်ယထာကံဘူပကအဘိညာဉ်အနာဂတန်တအဘိညာဉ်အဲ့ဒီမှာနောက်ဆုံးအဘိညာဉ်နှစ်ခုမှာခရေပွင့်လေးပါပြီးသားကျေပွင့်လေးဘာနဲ့ပါမှာလဲယထာကံဘူပကနဲ့အနာဂတန်တအဘိညာဉ်နောက်ဆုံးနှစ်ခုမှာခရေပွင့်လေးမပါဘူးလားအဲ့ဒီခရေပွင့်လေးနှစ်ပါးဒီဟိုးအရှိဆုံးဒိဗ္ဗစကုမှာလဲခရေပွင့်မပါဘူးလား အဲ့တော့အချင်းချုပ်လိုက်ရင်ねယထာကံဘူပကနဲ့အနာဂတန်တနှစ်ခုကိုဒိဗ္ဗစကုတွေပေါင်းထည့်ပလိုက်တယ်ဟုတ်လားဒါဆိုရင်ယထာဒိဗ္ဗစကုလို့ပြောလိုက်ရင်ဘာပါပါပြီးပြီလဲယထာကံဘူပကရောအနာဂတန်တပါပါလိုက်ပြီဆိုရင်လောကီအဘိညာဉ်ခုနှစ်ပါးကိုအချင်းချုပ်လိုက်ရင်ယထာကံဘူပကနဲ့အနာဂတန်တဒီဒိဗ္ဗစကုအဘိညာဉ်ရဲ့ဘေးမှာလက်သေးခွင့်နဲ့ရေးပေးလိုက်ရင်အဘိညာဉ်ဘယ်နှခုပဲကြံတ အဘိညာအဲ့ဒါမဲ့အဲ့ဒီဒိဗ္ဗစကုတိဘာပါနေရမယ်လက်သေးခွေးနဲ့ယထာကံဘူးပကအပန်းအနာဂတန်တာဆိုတိဖြစ်သွားပြီကျန်တာဆက်ဆိုလိုက်ဒိဗ္ဗသောတအဘိညာအေဒီဝိဒအဘိညာစေတောပရိယအဘိညာပုပ်ဘေနိဝါတာအဲ့ဒါကိုအဘိညာ၅ပါအကျဲချက်လိုက်တော့ဒိဗ္ဗစကုဘေးမှာကတ်နေတဲ့ယထာကံဘူပကနဲ့အနာဂတန်သောက်6 9လို့တတ်ထည့်လိုက်တော့9ပါးဖြစ်ပြီပေါ့ရှုပ်လားမရှုပ်ဘူးနော်အဲ့ကျွန်မစာမေးပွဲမေးခွန်းအနေနဲ့မေးမယ်လောကီအဘိညာဉ်9ပါးကိုတပါးစီနာမည်ပဲရေးတွက်ပါလောကီဘိညာဉ်ခုနှစ်ပါးလောကီဘိညာဉ်ငါးပါးကိုရေတွက်ပါအဲအဲ့ဒီလိုဆိုလို့အမှတ်ရော်သွားမယ်ဒိဗ္ဗစကုအဘိညာဉ်လို့ပြီးတာနဲ့သူ့ရဲ့လက်သေးခွင်းမှာဗာရေးရမယ်ယထာကံမူပကအပန်းအနာဂတန်တအဘိညာဉ်အဲ့ဒါလိုဖြေရမယ်တစ်လို့တော့တတ်ရမယ်ဒိဗ္ဗစကုရဲ့ဘေးမှာလက်သေးခွင်းနဲ့ထည့်ရမှာကယထာကံမူကဘိညာဉ်အပန်းအနာဂတံဒါကြောင့်ခရေပွင့်လေးနဲ့ဆရာတော်ဖျားပြထားတယ်မြင်ပြီနော်နံပါတ်1 ူဘေးမှာထဲစရာရှိလားစက်ထဲအေဒီဝိဒာဘေးညင်စေတောပရိယဘေးညင
်ဘုံဘေးဒီဝါတာဒုတိယဘေးညင
်လောကီဘေးညင်ငါးပါရှင်းမပြီလားရှင်လောကီဘေးညင်ဒီအကျဲချဲ့ရင်ခုနှစ်ပါအကြီးချုံးထဲလာရင်၅ပါးဆိုပေမဲ့ကဏ္ဍထုရတာ၅ပါးဖြစ်တော်လေဒိဗ္ဗစကုထဲမှာ၂ပါးလာဝင်ပေါင်းချလိုက်တယ်နားလည်ပြီလောကုတ္တရာအဘိညာဉ်ရဲ့နာမည်လေးကိုပြောအာတဝက်ခယအဘိညာဉ်ရှင်းမလားဒါဆိုရင်လောကီအဘိညာဉ်၅ပါးထဲမှာအာတဝက်ခယအဘိညာဉ်ထည့်လိုက်ရင်အဘိညာဉ်၆ပါးဟုတ်ပြီလားအဲ့တော့အာတဝဲခရအဘိညာဉ်ဆိုတာလေးကိုကြည့်လိုက်ရအောင်အောက်မှာကြည့်လိုက်ရင်တရေကိုလေးကိုကြည့်ရင်အရဟတမေညာဟုတ်လားရှင်အာတဝဲခရလို့ပြောတဲ့အတွေ့အကြောင်းဒီမှာဓမ္မမေးဆွေများကြောက်တဲ့ဘုံကိုကြည့်ရအောင်အာတဝောတရားတွေကိုအာတဝောတရားဆိုတော့အာတဝတရားတွေပေါ့နော်ဓမ္မမေးဆွေများအာတဝောကုန်ခန်းတာဘယ်သူတွေလဲယဟန္တာဖရာယဟန္တာတွေမှာအာတဝောကုန်ခန်းတယ်လို့ကြားဘူးတယ်မဟုတ်လားအာတဝောဆိုတာဘာလဲဆိုရင်အာတဝတရားအာတဝတရားဆိုတာတတဝါတို့ရဲ့တန်တန်အစင်မာလေကြာမြင့်စွာစိန်ထုံထားတဲ့စိန်ရည်အရက်လိုပဲဘဝတန်တရားအဆက်ဆက်မှာကိဝုနေတဲ့ကိလေသာအကုသိုလ်တွေကိုအာတဝတရားလို့သုံးတယ်ကာမဂုံအာယုန်နေမှာလဲရင်မူးတတ်တယ်အဲ့ဒါကာမတဝလို့သုံးတယ်ကိုရထားတဲ့ဘဝတွေမှာလဲရင်မူးတတ်တယ်အဲ့ဒါဘဝတဝဒါကြောင့်လူကလဲလူဘဝသူကြိုက်နေတာပဲခွေးလေးကလဲခွေးဘဝကိုသူကြိုက်တာပဲမယုတ်သိစကားမစင်တွင်းနဲ့ကလောက်ကောင်လေးကလဲသူ့ဘဝသူပျော်နေတာပဲအဲ့ဒါဘဝတဝပဲเนาะဒါကြောင့်ရုပ်ကြီးတက်တက်ရှိတဲ့အတင်ညတ်ကလဲသူ့ဘဝသူကြိုက်တာပဲနံကြီးတက်တက်ရှိတဲ့အရူပဗျမာကလဲကြိုက်တာပဲအဲ့ဒါဘဝတဝလက်သက်ကြည့်လောဘပဲကာမတဝဘဝတဝကိုယူထားတဲ့အစင်းဟာလာကိုကြုံထားတဲ့သာသမီဇနီးမယားပစ္စည်းဥစ္စာတို့လဲငါသားငါသမီးငါတိုက်ငါအိမ်ငါယာငါခန္ဓာကိုယ်ငါလက်ငါချီငါရုပ်အစင်းငါရဲ့အတန်းစသည်ဖြင့်အစွဲတွေမှာလဲရင်မူးတာပဲအဲ့ဒါဒိဋ္ဌာတဝမသိတဲ့ပုံမှာသိအောင်မလုပ်ပဲမသိတာလေးကိုပဲမသိဘူးမတတ်ဘူးနားမလဲဘူးရင်မူးတာပဲအဲ့ဒါလေအဝိဇ္ဇာတဝဆိုပြီးအာတဝတရားဘယ်နှပါအဲ့ဒီအာတဝတရား၄ပါအကြောင်းကိုတမုတ်စီးပိုင်းကြရင်သိစိတ်သိမှာခုလောလောဆယ်ဒါလေးကိုရှင်းပြခြင်းလို့အာတဝတရား၄ပါးလုံးကိုအမြင့်ပြတ်ဖြစ်အောင်ပယ်နိုင်တဲ့ဉာဏ်ကအရဟတမေဉဏ်ကြမှာနော်အရဟတမေဉဏ်ဆိုတာကိလေသာမှန်မြောက်ကိုအကုန်ပယ်လိုက်နိုင်တယ်တမုတ်စေတာဗဟံပယ်လိုက်နိုင်တဲ့အတွက်ကြောင့်အရဟတမေဉဏ်ရပြီးဘယ်ဉဏ်ရတော့မလဲရဟတဖို့ညံရဟတမဲ့ဖို့ရရင်ဘယ်ပုဂ္ဂိုလ်ခေါ်ပြီလဲယဟန္တာနိဗ္ဗာန်မဟုတ်ဘူးယဟန္တာပုဂ္ဂိုလ်ဟုတ်လားရဟတမဲ့ညံဖို့ညံရရင်ဒီပုဂ္ဂိုလ်သည်ဒါကြောင့်ယဟန္တာပုဂ္ဂိုလ်တွေကိုတနည်းဘလို့တင်စားလဲရဟတမဲ့ညံရထားတဲ့ပုဂ္ဂိုလ်သည်ရဟတမဲ့ညံရပြီးရဟတဖို့ရတဲ့အတွက်ကြောင့်ယဟန္တာဖြစ်သွားပြီဖြစ်တဲ့အတွက်ကြောင့်ယဟန္တာဖြစ်ရင်အာတဝောတရား၄ပါးလုံးကိုအမြင့်ပြတ်ပယ်လိုက်တဲ့အတွက်ကြောင့်အာတဝဆိုတဲ့အာတဝတရားတို့သည်တဲ့ကုန်ခန်းသွားတဲ့အတွေ့အကြောင်းကုန်နာကိုခရလို့သုံးတယ်ဟုတ်လားဒါကြောင့်အာတဝကုန်ခန်းသွားတဲ့အတွေ့အာတဝခရအာတဝခရဆိုတာလေးကိုအပေါင်းလက္ခဏာလေးကိုဖြောက်ချင်တော့ခါကွေးရဲ့ရှေ့မှာဘာစကလုံးရှိလဲကာကြီးဟုတ်ရဲ့လားခါကွေးရဲ့ရှေ့မှာကာကြီးရှိတဲ့အတွေ့အကြောင်းဟဲ့ဒီခါကွေးလေးကိုသူ့ရဲ့အပေါ်မှာကာကြီးဆင့်လိုက်တော့ဘလို့ဖြစ်သွားအာတဝက်ခရအာတဝက်ခရလို့မြင်လိုက်တာနဲ့အာတဝတရားတွေခရကုံသွားပြီအာတဝတရား၄ပါးကုံသွားအောင်လောက်တာဘယ်ညံကြောင့်လဲရဟတ္တမေညံဖြစ်တဲ့အတွက်ကြောင့်ရဟတ္တမေညံရရင်အစင်းအတန်အနှံ့အယတာအတွေ့အထိဆိုတဲ့ကာမဂုံအာယုန်တွေကိုရောလိုချင်သေးလားဒါကြောင့်ဖရာယဟန္တာဖြစ်သွားရင်အစင်းကာမဂုံအာယုံအတန်ဘာညာမကာမဂုံအာယုံမှန်သမျှခံစားခြင်းမရှိတော့ဘူးရထားတဲ့ဘဝတွေမှာလူဘဝကောင်းတာပဲနတ်ဘဝဖြစ်ရင်ကောင်းမှာပဲဆိုတော့ဘဝတွေမှာတွေ့တာတက်မြက်တာကိုရှိသေးလားဖရာယဟန္တာဖြစ်ရင်ဘယ်ဘဝမှာမရှိတော့ဘူးဘသူကိုမှမဒိဋ္ဌိဇွဲနဲ့ဒိဋ္ဌိစေတသိက်ကိုရှိသေးလားအယူဝါဒမှားတာတွေလည်းမရှိတော့ဒိဋ္ဌာတဝလဲကုန်ပြီယဟန္တာဖြစ်ပြီဆိုတဲ့နောက်တော့မသိတဲ့အဝိဇ္ဇာရောရှိသေးလား မရှိတော့ဒါကြောင့်ဖယားယဟန်တာဖြစ်ပြီဆိုရင်အာသဝတရား၄ပါးလုံးကိုအကုန်ပယ်လိုက်နိုင်တာဒီဘယ်ဉာဏ်ကြောင့်လဲအရဟတမေညာကိုပဲအနာမည်တက်လိုက်တော့အရဟတမေညာရပြီဆိုရင်အာသဝတရားတွေအကုန်ပယ်နိုင်လိုက်တဲ့အပြင်နောင်ဘဝတွေပဋိသင်တွေနေခြင်းလဲမရှိတော့တဲ့အတွေ့အကြောင်းဇာတိမရှိရင်ဇရာလည်းမရှိတော့ဗျာတိလည်းမရှိတော့မရဏလည်းမရှိတော့အဇာတိအဇရာအဗျာတိအမရဏတေခြင်းအကုန်ကိန်းနဲ့နိဗ္ဗာန်ထိရောမရောက်ဘူးလားဒါကြောင့်အဲ့ဒီတိုင်အောင်အလွန်အကျုအထူးသိနိုင်တဲ့အတွက်ကြောင့်အရဟတမေညာကိုလောကုတ္တရာအဘိညာဉ်လို့ခေါ်တာဒါဆိုရင်အရဟတမေညာကိုရတာဘယ်ပုဂ္ဂိုလ်မှရတာဒါဆိုရင်လောကုတ္တရာအဘိညာဉ်ဒီဘယ်သူနဲ့သာဆိုင်ဘုရားယဟန်တာနဲ့သာဆိုင်နေချွင်းချက်လောကီအဘိညာဉ်၅ပါး၇ပါးကတော့ပုထုဇဉ်တွေကိုရူပပြင်စမဇံကုသိုလ်ရရင်မရဘူးလားရူပပြင်ပုထုဇဉ်တွေဇံရရင်ကုသိုလ်လားကရိယာလားဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့ရူပပြင်စမဇံကုသိုလ်တိုင်အောင်ရရင်လောကီဘိညာ၅ပါးလဲရနိုင်တယ်၇ပါးလဲသောတပန်တစ်ယောက်လဲရူပပြင်စမဇံကုသိုလ်ရရင်လောကီအဘိညာ၅ခုနှစ်အကုန်ရမှာပေါ့တဂရကံအနာကံအထိဖယားယဟန်ဓာရီယောရူပပြစ္စမဇံကရိယာရရည်လောကီအဘိညာ၅ပါး၇ပါးမြောက်လားဒါဆိုဖယားယဟန်ဓာဘက်ကကြည်ရည်လောကီအဘိညာအကျင့်၅ပါးလုံးယောလောကုတ္တရာအဘိညာယော၆ပါးလုံးမရနိုင်ဘူးလားရနိုင်တဲ့အတွက်ကြောင့်စဆိုတဲ့၆ခုသောအဘိညာတွေရတာကိုစလာဘိညာပုဂ္ဂိုလ်လို့ခေါ်တယ်ကြားဘူးလားလည်းမသိဘူးစလာဘိညာပုဂ္ဂိုလ်မကြဘူးလားစလာဘိညာဆိုတာစဆိုတာက6ဘိညာဆိုတာအဘိညာဉ်ဒါကြောင့်အဘိညာဉ်6ပါးရတဲ့ပုဂ္ဂိုလ်လို့ပြောရင်ပုထုဇဉ်လာရင်သောတပန်လာရင်လို့မမင်းနဲ့တော့စလာဘိညာအဘိညာဉ်6ပါးရတဲ့သူလို့ပြောရင်ယဟန္တာအဲ့ဒီယဟန္တာဒီရိုးရိုးယဟန္တာလားဇံရယဟန္တာဒါကြောင့်စလာဘိညာယဟန္တာဆိုရင်ကောင်းကင်မြေမိုအကုန်ပြန်နိုင်တယ်ဒါကိုမတိကြတော့အရက်သေးမှလေကောင်းကင်ပြန်သွားတာကိုတွေ့လိုက်တာနဲ့ဇံပြန်ပြီဇံပြန်တာနဲ့အဲ့ဒါယဟန္တာလို့သတ်မှတ်လိုက်တယ်မှန်လားဇံပြန်တဲ့ယဟန္တာမဖြစ်သေးဘူးရိုးရိုးပုရုဇဉ်နေလေဇံပြန်လို့မရဘူးလားတကယ်တော့ဇံပြန်တာလားအဘိညာဉ်လားဘိညာဉ်အဲ့တော့ကျမတို့ကမတိပဲနဲ့ယဟန္တာတပါကောင်းကင်ပြန်ကြွသွားတာနဲ့အဲ့ဒါယဟန္တာယဟန္တာလည်းဖြစ်ချင်းဖြစ်နိုင်တယ်ဘာလို့လဲဒီပုဂ္ဂိုလ်ဒီအဘိညာဉ်6ပါးလုံးရတဲ့ဆိုရင်နော်ကောင်းကင်ပြန်နိုင်တဲ့အဘိညာဉ်လောက်ပဲရရင်တော့ရိုးရိုးလေးဖြစ်နိုင်တယ်သောတာပန်တဂရကံလည်းဖြစ်တယ်သဘောပေါက်ရမယ်ဒါဆိုရင်ကျမတို့ဓမ္မမိတ်ဆွေတို့အဘိညာဉ်ရရင်အဘိညာဉ်ဘယ်နှပါးအထိပဲရနိုင်လဲ၅ပါးအကျဲ့ချက်တော့ကျမတို့ဘက်ကပုရုဇဉ်ဖြစ်တဲ့အတွက်ကြောင့်ဒီဘက်အဘိညာဉ်သောတာပန်တယောက်အဘိညာဉ်ရရင်ရော၅ခွန်တဂရကံတယောက်အဘိညာဉ်ရရင်ရော၅ခွန်ဟုတ်ပြီနော်အနာဂံတယောက်အဘိညာဉ်ရရင်ရော၅ခွန်ယဟန္တာတယောက်အဘိညာဉ်ရရင်တော့ငါခွန်ရောတစ်ကောဆိုတော့6ဟုတ်ပြီလား꽌လားရှုပ်သွားလားမသိဘူးနားရှင်းပါတယ်เนาะအဲ့တော့ရှင်းအောင်တော့ပြောရင်းနဲ့တော့じゃရှင်းနေကမှရှုပ်နေတာဖြစ်မှလဲဆိုရင်တော့ဒါဆိုရင်အဘိညာဉ်ရဲ့တဘာဝလေးသိအောင်ဒိဗ္ဗစက္ခုအဘိညာဉ်ဆိုတာဒီဒိဗ္ဗဆိုတာနတ်စက္ခုဆိုတာမျက်စိဒါကြောင့်နတ်တို့ရဲ့မျက်စိကဲ့သို့အဲ့တော့ဒိဗ္ဗစက္ခုအဘိညာဉ်ရတယ်ဆိုလူပုဂ္ဂိုလ်ပဲဟာလူတွေပဲရူပပြင်စမဇံကုသိုလ်လောက်အထိရထားပြီးပြီဆိုရင်လူတို့ရဲ့ပဂတိမျက်စိမရှိဘူးလားလူတို့ရဲ့ပဂတိမျက်စိရဲ့စွမ်းအားဘယ်လောက်ထိပဲမြင်နိုင်လဲမျက်စိရဲ့စွမ်းအားသည်တမျောအတွင်းမရှိရတယ်ဟုတ်လားမျက်စိရဲ့စွမ်းအားသည်တမျောနားရဲ့စွမ်းအားသည်တခေါ်ဟုတ်လားဟုတ်လားလည်းမသိဘူးမျက်စိတမျောဆိုမျက်စိနဲ့မျောကြည့်လို့ရတဲ့အထိပဲမြင်လို့ရလားမရဘူးလားအဲ့ဒီမျောကြည့်လို့ရတဲ့အထိမြင်တဲ့နေရာမှာလဲအဲ့ဒီအစင်းသည်သေးရမှာလားကြီးရမှာလားဟဲ့ကျမတို့မျက်စိစွမ်းတိတိလေးမြင်ရတယ်အဲ့ဒီမျက်စိတမျောစာအတွင်းဆိုအခုဓမ္မမိတ်ဆိုဟိုးနောက်ကဓမ္မမိတ်ရွှေတွေကိုကျမမြင်လို့ရတယ်တမျောစာလည်းရှိနေသေးလို့အဲ့ဒီမှာလည်းကြီးနေရမယ်တေးသေးလေးပရွက်စိတ်လေးတကောင်မြင်လို့ရလားဟောသဘောဟုတ်ပြီနော်မျက်စိတမျောရှေ့တူယူလည်းဖြစ်ရမယ်မျက်စိရဲ့ရှေ့တူယူလည်းဖြစ်အနောက်ကဥစ္စာမြင်လို့ရလားအဲ့ဒီရှေ့တူယူလည်းဖြစ်ရအောင်မယ်တမျောစာအကွာအကွေးလည်းဖြစ်ရမယ်ကြီးလည်းကြီးရမယ် ဟုတ်ပြီနော်ထင်လဲထင်ရှားရမယ်ဖုံးကွယ်လဲမထားရအောင်ဟုတ်လားတမျောတော့တမျောပဲဘူးတဲ့ထဲတိုင်းအဲ့ထက်ပါလေကျွန်တော်လည်းမသိဘူးဟုတ်ပြီနော်ဒါပဂရိစွမ်းအားပဂရိမျက်စိနတ်မျက်စိရဲ့စွမ်းအားကြတော့ဘလောက်ဝေးဝေးဘလောက်ဖုံးကွယ်ထားထားဘလောက်တိမ်မွေးတဲ့အစင်းမဲ့ဖြစ်ဖြစ်မြင်နိုင်တယ်တဲ့ဒါကြောင့်နတ်မျက်စိကဲ့သို့ဝေသောဖုံးကွယ်၍နေသောသုံးတိမ်မွေ့နူးညံ့လှစွာသောအစင်းကိုမြင်နိုင်တဲ့ဉာဏ်သည်ဒိဗ္ဗစကုအဘိညာမိ၏သုံးချက်ပါလေနတ်မျက်စီတို့သည်ဝေးတာကိုလည်းမြင်နိုင်တယ်ဖုံးကွယ်ထားတာလည်းတောင်ကပြန်ကြီးတဲ့ဂူတဲ့ဝင်းတွေလည်းမြင်တာပဲသမုဒ္ဒရာအောက်ကြီးတဲ့ဝင်းတွေလည်းမြင်ပါပဲဝေသောဖုံးကွယ်၍နေသောတိမ်မွေ့နူးညံ့လှစွာသောအစင်းကိုမြင်နိုင်သောဉာဏ်သည်ဒိဗ္ဗစကုအဘိညာဉ်ကျမတို့ရဲ့ပဂရိနာပဂရိနာရဲ့စွမ်းအားတခေါ်စာပဲဟုတ်လားတခေါ်စာတွင်းညနေခေါ်ရင်ဆ ्याम မရေးဆိုကြအောင်ပါဒါပေမဲ့အဲ့ဒီအတန်သည်ဟုတ်လားကွဲကဖိုင်းအုပ်ထားခြင်းမရှိအောင်မှန်လုံကန်းနဲ့ကသွားអော်နင်းနာកាត់អော်တော့မကြရဘူးဟုတ်လားအဲ့ဒါဒိုးយို့បောက်လဲဖြစ်ရမယ်លីရှိတဲ့နေရာဖြစ်ရမယ်ဒါကြောင့်တခေါ်စာအတွင်းမှာလဲအရန်ဝေးသွားရင်မကြရတော့ဘူးတိုးတိုးလေးပြောရင်လဲမကြရတော့ထင်းထင်းရှားရှားကြဲကြဲပြောမှကြားရမယ်ဒါကြောင့်ဒါပေမဲ့ណတ်တည်းရဲ့နာဒိဗ္ဗဆိုတာណတ်တောတာဆိုတာနာណတ်နာကဲ့သို့ဝေးသောဖုံးကွယ်၍နေသောစာအခန်းထဲဝင်အော်အော်ဟုတ်ပြီနော်တိမ်မွေ့နူးညံ့လှစွာသောအတန်ကိုဘယ်နဲ့အစင်းလဲနားလေအတန်ကိုကြားနိုင်သောဉာဏ်သည်ဒိဗ္ဗတောတာအဘိညာစာချက်လို့လွယ်အောင်ကျွန်မအဲ့လောက်ပြောရမှာအစင်းနဲ့တော့ပါမင်းရှင်ရပြီနော်ကဲတစ်ခေါက်ပြန်ဆိုမယ်နတ်မျက်စိကဲ့သို
့
ဒိဗ္ဗသောတာနတ်နာကဲ့သို
့ဝေသောဖုံးကွယ်၍နေသောသိဝေဉာဏ်သာသောသံဃူသာနိုင်သောဉာဏ်သည်ဒိဗ္ဗသောတာဖြစ်၏
အေဒီဆိုတာတကောဝိဒါဆိုတာအထွေထွေဟုတ်ပြီနော်တကောအထွေထွေဖန်ဆင်းတာကိုအေဒီဝိဒါလို့သုံးတယ်အဲ့တော့တကိုးထွေထွေဖန်ဆင်းနေစွာဘလို့လဲဆိုလူစင်စစ်ကနေငကားကြီးပုံစံဖန်ဆင်းလို့လဲရတယ်ဂလုံကြီးဖြစ်အောင်လဲဖန်ဆင်းလို့ရတယ်သေးငယ်တဲ့အဲ့လားမုံကြီးစိတ်လောက်လေးဖြစ်အောင်ဖန်ဆင်းလို့မရဘူးလားကျေးဇူးတော်ရှင်မြတ်စွာဘုရားဟဲ့လားမြမာကြီးနဲ့ပြိုင်ကြတဲ့အခါကြတော့လေတခါတည်းသူ့ရဲ့မြမာကြီးကလိုက်ပြီးတော့ပုံညတဲ့ရှာကြတဲ့အခါမြမာကြီးလိုက်ရှာတော့မတွေ့ဘူးမြမာကြီးရဲ့ညခုံမွေးပေါ်မှာဈဉ္ဉံကြွနေလားမကြွနေလားဘလောက်ထိဖန်ဆင်းထားလဲသေးသေးလေးဖြစ်အောင်ဖန်ဆင်းနေအကြီးဖြစ်အောင်ဖန်ဆင်းလားမဖန်ဆင်းလားဖန်ဆင်းနိုင်တယ်ဒါကြောင့်ကြီးအောင်သေးအောင်ဖန်ဆင်းတာလဲတကိုးပဲခန္ဓာကိုယ်ရာပေါင်းများစွာကွဲသွားအောင်ဖန်ဆင်းတာလဲတကိုးပဲရှင်စုလပန်မထေနော်ရှင်စုလပန်မဟာပန်ဆိုပြီးတော့ညီကိုနှစ်ပါးရှိတယ်မဟာဗန်ကနေပြီးတော့ညီစုလဗန်ပေါ့နော်စုလဗန်ဒဒီညီစုလဗန်လေးကိုသာသနာဘောင်ကိုတွင်းပြီးတဲ့အခါမှာဂါသာလေးတစ်ပုဒ်ကိုဝါရင်သုံးလလုံးလုံးကြက်ပေမဲ့မရအောင်ဒါကြောင့်မင်းညံတုံးနေဆိုသာသနာဘောင်ကထွက်ဆိုနှင်ထုတ်လိုက်တော့ဝန်းနေပြီးထွက်မယ်အကြံမှာမြတ်စွာဘုရားတွေ့တဲ့အခါမှာဒီရှင်စုလဗန်ကိုပဝါပိုင်းလေးတစ်ခုကိုပဲပုတ်ခိုင်းလိုက်ရင်းနေပဲပဝါပိုင်းလေးညစ်ပေတာကိုကြည်ရင်းနေပဲနောက်ဆုံးယဟန္တာလည်းဖြစ်အဘိညာဉ်မှရသွားတာအဲ့တော့ဘာဖြစ်လို့ तू ကဒီလောက်ညံဟာလာညံအင်မတန်ယဟန္တာဖြစ်နိုင်လောက်ထိပါတော်လဲဘာကြောင့် तू ကဒီဂါထာလေးတပိုက်တောင်မှမရတာလဲဆိုရင်တဲ့ तू နူးစင်ဘဝတွေဟိုးဘဝတွေတုန်းက तू ကစာချတဲ့ဆရာဖြစ်ခဲ့ဘူးတဲ့ဟာလာစာချတဲ့ဆရာမှာတပည့်တယောက်ကညံတုံးတော်လေးမင်းတော်တော်ညံထုံးတယ်လို့ပြောလိုက်မိတဲ့ဝစီဝိဘက်ကြောင့် तू ဒီနောက်ဆုံးဖြစ်မဲ့ယဟန္တာဘဝမှာစာတဂါထာလေးတပိုက်တောင်မှမသိနိုင်ဘူးကဲဒါကြောင့်ဓမ္မမိတ်ဆိုတယောက်တယောက်ညံတုံးတယ်လို့ကိုသားသမီးလည်းမပြောနဲ့ဓမ္မမိတ်ဆွေတို့လည်းကျမမပြောသိတော်လာပဲဟုတ်ပြီနော်အဲ့ဒါမှတ်မိအောင်ပြောနေတာနော်အဲ့တော့ရှင်စုလဘန်ကလေယဟန္တာလည်းဖြစ်သွားရောဒီနေရာမှာပရိသန်ပိတာပတ္တာဆိုညံနေအကုန်လုံးနဲ့ရတဲ့အပြင် เนาะถ้าอะภิตะโกอะภิญญีนี่บายย่อเลยดีเนี่ยมาမြတ်စွာဘုရားရှင်စုလဗံယဟန္တာဖြစ်မဲ့နေ့မှာတိတယ်အဲ့တော့ရှင်မဟာဗံကလည်းရှင်စုလဗံကိုညီတော်လေးကိုသူကနှင်ထုတ်ထားပြီးပြီအဲ့တော့မြတ်စွာဘုရားကိုစွန့်ကြွေးပင့်လိုက်တဲ့အချိန်မှာယဟန်တပါးလိုနေတယ်လိုနေတဲ့အချိန်မှာမြတ်စွာဘုရားအကြောင်းမှာယဟန်တပါးရှိတယ်သွားခေါ်ကြည့်ဆိုတော့အဲ့ဒီတကာသွားခေါ်တဲ့အခါအကြောင်းမှာယဟန်တပါးမဟုတ်ဘဲနဲ့ယဟန်900ဖြစ်တယ်ဘသူ့ကိုခေါ်ရမှန်းမသိဘူးရုပ်တရားလည်းအကုန်တူတယ်ပြန်လျှောက်တယ်အရှင်ဘုရားတပါးတည်းမဟုတ်ဘူးရုပ်တွေအများကြီးပဲတူနေကြတယ်တပါးကသင်္ကန်းဟာလာသင်္ကန်းချုပ်နေတယ်တပါးကသင်္ကန်းလျှောနေတယ်တပါးကစာကျက်နေတယ်တပါးကလင်းဈဉ်ညာလျှောက်ခန္ဓာကိုယ်ရာပေါင်းများစွာကွဲသလိုပဲအလုတ်ကလည်းအမျိုးဆုံးအဲ့တော့ဘသူခေါ်ကမှန်းမသိဘူးဆိုတော့အဲ့ဒါဆိုရှင်စုလဗံလို့ပြောပြီးခေါ်ဆိုပြန်လာပြန်နေရှင်စုလဗံကိုပြောတာငါလဲစုလဗံငါလဲစုလဗံငါလဲစုလဗံဆိုတော့ तू ဘု து ခေါ်ရမှမသိတစ်ခေါက်ပြန်သွားပြန်သွားတော့မှမျက်စွာဖျားအောင်တစ်ခါချောက်တော့အဲ့တော့ငါစုလဗံလို့ပြောတဲ့တပါးကိုလက်ကိုစွဲလိုက်ချီတဲ့အဲ့ဒါဆိုပြီးရောဆိုတော့နောက်တစ်ခါပြန်သွားတဲ့အခါရှင်စုလဗံကိုခေါ်ပါတယ်ဆိုလက်လဲစွဲရောကြံတဲ့ယဟန်နေအကုန်ပြောက်499ပါအကုန်ပြောက်တပါးပဲကြံတော့အဲ့ဒီလိုခန္ဓာကိုယ်ရာပေါင်းများစွာခွဲနိုင်တာလေအိဒီဝီတာအဘိညာဉ်ဒါကြောင့်ကောင်းကင်မြေမိုးပြန်ရှိုးမှုရာထောင်စတဲ့ခန္ဓာကိုယ်တွေဖြစ်အောင်ဖန်ဆင်းမှုသည်အိဒိဝိဒအဘိညာဉ်မိ၏ဆိုလိုက်ပါဦးစေတောပရိယဆိုသူတစ်ပါးရဲ့စိတ်အကြံသူတစ်ပါးရဲ့စိတ်အကြံကိုအာယုံပြုတဲ့နေရာမှာ8-9ရက်ဗာကြံစီထားလေနောက်9ရက်ပြီးခဲ့တဲ့9ရက်ကရောနောက်9ရက်ဘာလုပ်မယ်ဆိုကျွန်တော်တို့တွေးထားတာရောမရှိဘူးလားအဲမနေ့ဖန်ဘာလုပ်မယ်တပတ်ခါဘာလုပ်မယ်နောက်တစ်ပတ်ကျရင်ဘာလုပ်မယ်ဆိုတွေးထားတာတွေရောမရှိဘူးလားအဲကြောင့်8-9ရက်နောက်9ရက်အတွင်းမှာသူတစ်ပါးတွေဘာကြံစီထားတယ်လို့သူတစ်ပါးတွေရဲ့စိတ်အကြံကိုသိတာကိုစေတောပရိယအဘိညာဉ်မိတယ်ရှိရှိဘဝကကဘာတွေမှာဘလို့ဘဝတွေဖြစ်ခဲ့ဘူးတယ်ဆိုပြီးပြန်ပြောင်းအောင်မြင်နိုင်တဲ့အဘိညာဉ်ကိုတော့ပုပ်ဘေနိဝါဒနှုတ်တိအဘိညာဉ်ဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားမဟာတက္ကရတရား3ကဆုံလာနဲ့လာပြည့်ကျော်တရက်အခုအရုံတက်မှာအရဟတမဉဏ်ကိုရပြီးတော့ဘုရားဖြစ်ကိုရသွားတဲ့အချိန်မှာအဲ့ဒီကဆုံလာပြည့်နေ့ရဲ့ညနေခင်းအချိန်ညဥ်ရံအချိန်မှာပဲလေပုပ်ပေနိဝါဒနှုတ်တိအဘိညာဉ်ကိုရတဲ့အတွက်ကြောင့်သူမေတာရှင်ရသေးဘဝကနေဝိတ္တန္တရာမင်းကြီးဘဝအထိဖြည့်ဆည်းခဲ့တဲ့ပါရမီခရီးတွေဘဝတွေပြန်ပြောင်းပြီးအောင်းမိနိုင်လားမအောင်းမိနိုင်လားအဲ့ဒါပုပ်ပေနိဝါဒနှုတ်တိအဘိညာဉ်ဟုတ်ပြီနော်ထွန်းဤသူဆိုတာသူမေတာရှင်ရသေးဘဝနဲ့ဖះစုပန်လိုက်တဲ့အချိန်မှာဒီပင်ကရာမြတ်စွာဘုရားကဒီသူမေတာရှင်ရသေးသည်ဒီကနေပြန်ရည်ရင်လေးတင်ချေနဲ့ပြန်ရည်လိုက်လို့ရှင်လေးတင်ချေကဘာတသိအကြမှာအိန္ဒိယနိုင်ငံကပိလဝုနေပြည်တော်မှာသုဒ္ဓရဏမဟာရာဇာနဲ့သရီမာမယာဒေဝီရဲ့သားတိတ်တထမိသောဘွဲ့အနေနဲ့ရှိလိမ့်မယ်ပါရမီဖြည့်ဘက်ကရေတော်တရားသားတော်လေးရရာဟုလားလက်ရတော်ကရှင်သာရိပုတ္တရာလက်ဝဲယံကရှင်မောဂလံဖြစ်လိမ့်မယ်လို့အဲ့ဒီလိုနောင်အနာဂတ်ကာလနဲ့ပတ်သက်ပြီးတော့ဟောတာကိုအနာဂတံသာအဘိညာဉ်ဟုတ်ပြီနော်နောင်နောင်ဘဝကကဘာတို့၌ဖြစ်လက်တန့်သောခန္ဓာအစဉ်တွေကိုသိနိုင်တာသည်အနာဂတံတအဘိညာဉ်ဆိုလိုက်မယ်ပုပ္ပေနိဝါဒနဲ့အနာဂတံတသည်အတိတ်နဲ့အနာဂတ်နော်ကဲဆိုလိုက်ရအောင်Now, now. အဲ့ဒါလေးပြီးသွားရင်မှင်အောင်လေးတေးတေးတစ်ခုနဲ့လေးတားထားပြီးအဲ့ဒီအထည်ဒီလောကီဘိညင်ဘယ်နှပါပြီးသွားပြီလဲလောကီဘိညင်ဘယ်နှပါပြီးသွားပြီ5ပါပါဘယ်နဲ့9ပါလဲအဲ့ဒါပေါ့ရန်ပြီးတော့ဖြေးတာဘယ်နှပါ5အဲ့ဒီအထဲမှာမှနောက်ကျန်တာနှစ်ခုကျန်နေတယ်ယထာကံမှုဘကအဘိညင်နဲ့အနာဂတန်တကျန်တယ်ဟုတ်ပြီနော်အဲ့တော့ယထာကံမှုဘကနဲ့အနာဂတန်တဒီဘက်ထဲကိုထည့်ရတော့မယ်ဒိဗဆက်ခုတဲထည့်ရမယ်ဟုတ်လားခုနဥစ္စာလေးလေအနာဂတန်တမပါအောင်နော်ဒိဗဆက်ခုဒိဗသောတအေဒီဝိတစေတောပရိယပုပ္ပေနိဝတာပြီးရင်လိုင်းလေးပိတ်အဲ့တော့ခုနဆိုလိုက်တဲ့အနာဂတန်တအပြင်ယထာကံမှုဘကအဲ့တော့ ပြီးခဲ့တဲ့ခန္ဓာအစဉ်တွေကိုကြည့်တဲ့အခါမှာဖြစ်ဖြစ်နောင်ဖြစ်တာတွေပဲကြည့်ကြည့်အခုလက်တွေ့တွေ့နေတဲ့အခါမှာဥပမာဆိုပါစို့ဓမ္မမိတ်ဆွေတရားဥပမာရှင်စုလပံပဲပြောကြဆိုပေါ့နော်ရှင်စုလပံဒီဒီစာဂါထာတပိုက်ကိုတောင် तू မကြက်နိုင်ဘူးဘာကြောင့်ဖြစ်တယ်လဲလို့ပြောရင် तू ကအတိတ်ကိုပြန်ပြီးတော့စဉ်းစားလိုက်တော့ဘယ်ကံကြောင့်ဒီလိုဖြစ်တယ်လို့ဖះပြန်ဟောတာအောင်မရှိဘူးလားရှိတယ်နော်အဲ့ဒါမျိုးဥပမာဆိုပါဆိုမောရတုံးနဲ့ပတ်သက်ပြီးတော့လေဟောတဲ့အခါမှာယဟန်တပါမာတုကာမတယောက်ရဲ့အစင်းကိုမြင်ပြီးတော့သာသနာ့ဘောင်မှာမပြော်တော့ဘူးလူထွက်ချင်တော့လေမြတ်စွာဘုရားတင်မအဲ့လိုဖြစ်ခဲ့ဘူးတာမဟုတ်ဘူးငါဆိုရင်လေဥတော်ငယ်ဖြစ်ခဲ့ဇင်တုံးကနော်အနှစ်900ပတ်လုံးမင်း90ကမိုးဆိုးအဆက်ဆက်ကနေသူကရွှေဥတော်အစင်ဖြစ်တဲ့အချိန်မှာဖမ်းကြပေမဲ့ကြော်ခွင်းနဲ့ဖမ်းတာတော့ငါမမိဘူးဒါပေမဲ့တက်ဆက်တော့နောက်ဆုံးအချိန်မှာအိမ်မိုးဆိုးကနေပြီးဥရောင်းငက်ပြိုမလေးကိုခေါ်လာပြီးတော့တွန်တန်ပေးလိုက်တဲ့အခါမှာငါရွတ်နေကြဟလာဥရေတယံဒီကတာကိုမရွတ်လိုက်တော့တဲ့အတွေ့ကြော်ကွင်းမှာမိတယ်ငါဖះအလောင်းတော်မှာအဲ့ဒီလိုဥရောင်းငက်ပြိုမဆိုတဲ့စန့်ကျင်ပဲဝိတဘာကအာယုံတွေ့တော့ကြော်ကွင်းမိရသေးတယ်သင်မဓုကာမအစင်းမြင်လို့လူထွက်ချင်တာမဆမ်းပါဘူးကွယ်အေးအဲ့ဒီလိုမျိုးပေါ့အဲ့ဒီလိုဘဲကန်ကြောင့်ဟလာဇောတိကတထေကြီးဆိုရင်သူစပ်ဖွားလိုက်တာနဲ့တပြိုင်နဲ့ဟာလာယရနာဗိမာန်ကြီးအကုန်လုံးပေါ်လာရတယ်အဲ့ဒီဟာလေဘဲကံကြောင့်အဲ့ဒီလိုအဘဲကံကြောင့်နတ်လူမြန်မာတတဝါတို့ဖြစ်ကြတယ်လို့အကြောင်းတွေကိုသိတာဒီယထာကံဘူပကအဘိညာဉ်ဖတ်ကြပါဦးနားလည်ပြီနော်အဲ့ဒီလိုတီးတာအဲ့ဒီယထာကံဘူပကရဲ့ခုနအနာဂတန်တရဲ့ဒီဘယ်သေးပေါင်းမယ်ဒိဗစက္ခုရဲပေါင်းသွားမယ်ရှင်းမပြီနော်ဒါကြောင့်အဲ့ဒီလိုတီးတာဒိဗစက္ခုစွန်းအားထဲမှာပါသွားတဲ့အတွေ့အဲ့ဒီညံတစ်ခုကိုဒိဗစက္ခုရဲထည့်လိုက်တော့ယောဂီအဘိညာဉ်၅ပါးဖြစ်သွားမယ်ကဲလောကုတ္တရာအဘိညာဉ်တစ်ခုပဲဖတ်လိုက်ကြပါစို့အဲ့တော့အဘိညာဉ်5ပါး6ပါး9ပါးကိုစာမေးပွဲမှာမေးတဲ့အခါကျမေးတတ်တယ်မေးတဲ့အခါမှာအဓိပ္ပာယ်တွေတခုမှမရေခိုင်ခေါင်းစဉ်ပဲမေးမှာအဲ့လောက်တော့ရမယ်ဟုတ်ပြီနော်ခေါင်းစဉ်ပဲမေးမယ်ဆိုပေမဲ့ဘယ်လိုမျိုးမေးတတ်လဲဆိုဥပမာဆိုပါစို့အောက်ပါပုဂ္ဂိုလ်တို့သည်မိသည့်အဘိညာဉ်ပိုင်ရှင်များဖြစ်ကြပါသည်နီးကောင်းကင်မြေမိုးပြန်ရှိုးနိုင်တော်သူအဲ့ဒီလိုပြီးဓမ္မမေးဆိုတာနာမည်ပြောရမယ်ဗါလဲအေဒီဝိဒအဘိညာဉ်ပြီးပြီးဘဝတော့နောက်ကျောင်းတွေကိုပြန်လည်သိနိုင်တော်သူပုဗ္ဗေနိဝါဒာနုဒရီဘာကြောင့်ဆင်းရဲနေရတယ်ဘာကြောင့်ဆင်းရဲချမ်းသာနေရတယ်ဘာကြောင့်ဟဲ့လားတရိစ္ဆာန်ဖြစ်နေရတယ်လို့သိတာယထာကံမူပကအဘိညာဉ်နောင်နောင်ဘဝတွေကိုမျောတွေးပြီးတော့သိနိုင်တာနာမျက်စိလို့ထိုးထွေးမြင်နိုင်တာနတ်နာကဲ့သို့ကြားနိုင်တာအာသဝတရား၄ပါးကုန်ခန်းသွားတာเออไอ้หลอกนี่တော့ยีနိုင်มั้ยမဟုတ်ล่ะပြီးပြီဗောเนาะအဘိညာဉ်9ပါးကိုရေတွက်ပါတော့ရေတွက်တတ်ရမယ်အဘိညာဉ်5ပါးကိုရေတွက်ပါတွက်တတ်ပြီအဘိညာဉ်6ပါးကိုရေတွက်ပါတွက်တတ်ပြီเนาะအဲ့ဒါပဲခက်လာအဲ့ဒါဆဲမှတ်ဖိုးပေးသွားပြီးပြီဟုတ်ပြီเนาะကျွန်တော်တို့နောက်ဘက်မှာစုံပါမယ်